င်းပြင်းနဲ့ဖောက်ပုံမြို့နယ်မှာမလကစဖြစ်ခဲ့တဲ့တိုက်ပွဲတွေကြောင့်မြန်ကြီးကူနဲ့ကမမောင်းကိုထွက်ပြေးခိုးလုံနေကြတဲ့စစ်ပြေးဒုက္ခတဲ့4000ကျော်ဟာခုချိန်ထိနေရာမပြောင်းနိုင်ကြသေးပါဘူး။3လကျော်ကြာလာပြီဖြစ်တဲ့အတွက်နေရေးထိုင်ရေးအခက်အခဲတွေလည်းရင်ဆိုင်နေရတဲ့အခြေအနေကိုတော့ဒီလိုတင်းတောင်နဲ့ကွန့်အင်ကသတင်းပေးပို့ထားပါလိမ့်ခင်
။တိုင်းပြည်နယ်ဖားပုံခရမှာဧပြီလကကရင်လက်နက်ကန်ကင်းယူတပ်တွေနဲ့မြန်မာစစ်တပ်ကြားဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင့်ဖားပုံမြို့နယ်တွင်းကရွာသား9000ကျော်ဟာဖိုင်ပွဲမြို့နယ်မြန်ကြီးမြို့ဒုက္ခသည်စခန်းနဲ့ဖားပုံမြို့နယ်အုံတော်ကြီးဘက်မှာထွက်ပြေးခိုလုံနေကြရပါတယ်။ဆိုင်ပွဲမြို့နယ်မြန်ကြီးမြို့ဒုက္ခသည်စခန်းရောက်ဒုက္ခသည်4000ကျော်ဟာရေရှည်နေထိုင်ဖို့အခက်အခဲရှိနေတယ်လို့မြန်ကြီးမြို့ဒုက္ခသည်စခန်းကကျမရေးတာဝန်ခံဆရာမနော်ဒစင်ကအခုလိုပြောပါတယ
် April 4ကနေပြီးတော့ဒီ6လပိုင်းအထိကနော်ဒစင်လောက်တာတော့ဟိုရွာပေါင်း90အိမ်ကြီးကတော့983လူဦးရေကတော့4,800ပေါ့လက်ရှိမှာကတော့ကျွန်တော်ကဒီနေဖို့အတွက်ပေါ့နော်ဟိုရေးကြည့်ပါတော့ဘာလို့ဆိုတော့ကိုကတနည်းအိမ်မှာစသူတို့မျိုးအိမ်မှာမိခိုနေရတယ်ဆိုတော့လေဒီရှင်မှာဆိုရင်ဗနလာဆိုတော့လက်ပြုတ်မတတ်သေးဘူးလေတော့ဆိုတော့သူတို့ကအခက်အခဲကတော့အဲ့ဒီမျိုးတက်တခုကတော်တော်ကြီးအခက်အခဲဖြစ်တာပေါ့
ဉာဏ်ကြီးမှုတွေကနဲ့တန်လျင်မြင့်တခုသာချားနေတဲ့ဘာပေါ်မြင့်နဲ့အုံတော်ကြီးရောဘက်မှာလဲစစ်ကြီးဒုက္ခတဲ့သဆောင်ကျော်ရောက်ရှိနေတာပါသူတို့တွေအတွက်အစားတောက်တာပေးနိုင်ပြီးနေထိုင်ဖို့နေရာမစီစဉ်ပေးနိုင်ဘူးလို့ဒုက္ခတဲ့လူကိုအကူအညီပေးနေတဲ့အုံတော်ရောစေမျိုးမြတ်ကျွယ်ချောင်းကဆရာတော်ဥသရိဓမ္မကအခုလိုမိတ်ကြပါလေ
ထွက်ပြေးလာတဲ့ဥစ္စာဝင်ကဥစ္စာနေရာမပေးနိုင်ဘူးဒီအစားအသောက်တွေပဲပေးနိုင်ဒီမှာနည်းနည်းပဲနေရာပေးနိုင်တယ်မပေးနိုင်တာများတယ်တို့နီးချက်ကအဲ့ဒီတို့အဖြစ်ရဲ့အစီမျိုးတွေအဲ့ဒါတွေကိုတောင်းနေခိုင်းပြီးတော့ဥစ္စာတို့ကဒီမှာအလူရှင်ရှိတဲ့အခါမှာဥစ္စာတို့ကဝေးသေးတော့ပေါ့ဒီစားတော့ဒီဟုတ်တယ်တာလပါတော့အစားပါလေ
ဒီကအတွင်းတိုက်ပွဲရှင်တွေမတည်ငြိမ်သေးတာကြောင့်ဒုက္ခတွေတွေနေရရင်းကိုမပြောင်းနိုင်ကြသေးဘူးလို့မြန်ကြီးမျိုးစကန်တွေးမှုဦးစောဆုံးကပြောပါတယ
်ခုတော့ဆရာတော့ပြန်မရှိလို့ဒီလိုမပြောင်းချင်ပါဘူးတကယ့်တိုက်ပွဲရှိသေးတာပဲလူတို့တည်းပြန်ရဲမယ်
တချို့ကလည်းနေရပြောင်းနိုင်ဖို့အချိန်တွေတော့ပြကြည့်ကြပြီမဲ့လုံခြုံရေးရဆွေးင်းစရာဖြစ်နေသေးတာကြောင့်နေရမပြောင်းနိုင်သေးဘူးလို့လည်းအုံတော်ရွာဆင်မျိုးမြတ်ကျွယ်အကြောင်းကဆရာတော်ဦးသီးဓမ္မကအခုလိုမိတ်ကြားပါတယ
်သူတို့အေယိုခဏပြည့်ကြည့်တယ်နေလို့ရတာနည်းနည်းအခက်အခဲရှိတယ်ဗျာဒီမှာလည်းအချိန်တွေကဒီလောက်မကောင်းဘူးအမှားကိုဂျာညလာတို့နောက်ပြီးတော့ဟိုတပတ်တည်းတစ်ပတ်အော်ရမိုင်းဟိုရသားတရားမပြီးတော့ဒီဆက်တိုင်းရမှုနေလဲရှိအောင်ဒီအုံတော်မှာတယောက်သူ့ channel တွားတာမန်နေပြီလို့ဒီလိုတစ်ခုကြောက
်ဖာပုံမြို့နယ်ဘက်ကကြေးဝါဒီမှာမင်းမြုတ်မိုင်းအန်တရဲ့ပြင်မြန်မာစစ်တပ်နဲ့ KNU တွေတိုက်ပွဲပြန်လဲဖြစ်ပွားမှကိုစိုးရင်ကြောက်ရွံ့နေသေးတဲ့အတွက်နေရကူမပြန်ရဲကြသေးဘူးလို့ဒုက္ခတဲ့တွေကလည်းပြောပါတယ်ဒါပြင်လက်ရှိမြန်မာနိုင်ငံနှံ့မှာကူးစက်မှုများပြားနေတဲ့ COVID-19 ရောဂါကူးစက်မှာစိုးရိမ်နေရတယ်လို့လည်းမြန်ကြီးမျိုးဒုက္ခတဲ့စခန်းကကျန်းမာရေးတာဝန်ခံဆရာမနော်လစင်ကပြောပါတယ်။ထိုင်းနိုင်ငံဘက်ကပြန်လာသူတွေကိုတီးခြားခွဲကွာရန်တင်းလုပ်တဲ့အစီအစဉ်လုံးလုံးဆယ်အသိအချာမရှိကြကြောင်းစိုးရိမ်စရာဖြစ်နေတယ်လို့သူကပြောပါတယ
်။ခါတိုင်းဆိုလို့ရှိရင်23လပိုင်းနေပြီးတော့တို့ကွာရန်တင်းထားတာကဟို27လပိုင်းရှိနေတို့ကွာရန်တင်းထားတာ။ညဝရီကပြန်လာခိုးလာတယ်ပြန်လာလေဘောပဲပဲပြန်လာဆိုအနောတော့အကုန်လုံးမိတယ်လေဟိုကွာတင်ထားရတယ်ဆိုတော့လေအဲ့လိုအခုကျတော့သူတို့ကလည်းတည်တည်ကြကြလည်းဘာမှလည်းမပြောဘူးနောက်တော့လူဆရာမအင်အားလည်းနေတယ်လေနေတယ်ဆိုတော့အနောတော့ကတော့စိုးရင်ရတာပေါ့
မြန်မာစစ်တပ်နဲ့ KNU တပ်မှ၅တပ်တွေကြာမလနဲ့ဧပြီလမှာစိုက်ပွဲတွေဖြစ်ပွားခဲ့တာကြောင့်ဖာပုံမြို့နယ်ကဒေသခံ9000လောက်စစ်ဒီဒုက္ခသည်တွေဖြစ်နေကြတာပါစစ်တပ်ဘက်ကလေရင်ပြန်တွင်နဲ့ဘုံကျဲတိုက်ခိုက်ပြီးတဲ့နောက်ပိုင်းခိုင်းနိုင်ငံဘက်ထွက်ပြေးတိမ်းရှောင်နေကြရတဲ့ပြည်တွင်းဒုက္ခသည်တွေကလည်းတောင်းလို့ရှိနေပါတယ်ခင်ဗျာ